ဒီကင်းပြည်နယ်တွင်းမှာရှိတဲ့ဖက်အန်ကော့ဂရိတ်ကြာအင်းစိတ်ကြီးမြဝတီစားတဲ့မြို့နယ်လေးမြို့နယ်မှာရှိတဲ့အာဇာနီဗိမ္မာန်နဲ့အာဇာနီကြောက်တိုင်လှုပ်ထားတဲ့အဆောက်အုံတွေကိုမြန်မာစစ်အုပ်ချုပ်ရေးကောင်စီကဂျွန်လ6ရက်နေ့ကဖြိုဖျက်ခဲ့ပါတယ်။ဒီအကြောင်းကျမတို့ VOA မြန်မာပိုင်းသတင်းတောက်မအေးမာကပြောပြမှာပါရှင
်။ကရင်ပြည်နယ်တွင်းကဖက်အန်ကော့ဂရိတ်မြဝတီကြာအင်းစိတ်ကြီးမြို့နယ်တွေကအာဇာနီကြောက်တိုင်တွေလှုပ်ထားတဲ့အဆောက်အုံတွေမုတ်ဦးတွေကိုဂျွန်လ6ရက်နေ့ညအချိန်မှာတစ်ချိန်တည်းတစ်ပြိုင်တည်းဖြိုဖျက်ခဲ့ကြောင်းကရင်ပြည်နယ်မြဝတီမြို့ကဒေသခံတဦးကပြောပြပါတယ်
။ကျွန်တော်တို့မြို့မှာကမနေ့က6နာရီမှာသမီးတို့လုံးမိရဖြတ်လိုက်တယ်။သမီးတို့မိရဖြတ်ပြီးတော့သူတို့အဲ့ဒီကပုံစံဆက်ကြည့်တယ်ပေါ့နော်။ဆက်ကိုဆက်ကြည့်တယ်နှစ်ပြီးလာပြီးတော့ဘာကြီးနေလဲတင်လာပြီးတော့ချပြီးတော့အဲ့ဒီမှာဖြစ်တော့ဗျာ။ဖြစ်တော့ကျွန်တော်သိရလောက်ကတော့ဒီစိုးစားပေါ့ဟိုဘုကျော်အဆန်းပြည်ုံနဲ့အာဇာနီကောင်းဆောင်ကြီးအာဇာနီဟောင်းဆောင်ကြီးရုပ်စုတွေကတော့ကိုတပိုင်းပုံပေါ့ဟိုဘုကျော်ကြီးကတော့အဲ့ဒါတော့သူတို့မဖြစ်ဘူးဗျ။နောက်ကအာဇာနီကြောက်တိုင်ကိုသူတို့မဖြစ်။ဘာလို့ဖြစ်လဲဆိုတော့အဲ့ဒီအာဇာနီကြောက်တန်တော့မှာကျွန်တော်တို့ဒီ background ကျွန်တော်ဖိမှန်ရရှိတယ်လေအပြားကြီးပေါ့ဗျာအဲ့မှာကျဲတဲ့ဘဝနဲ့လေအဲ့ဒါတွေကိုသူတို့ကိုဖျက်သွားတယ်ဆိုတော့
ဒီလိုဖျက်ဖြစ်တာဟာတတ်မှတ်ပုံစံနဲ့မညီပဲနိုင်ငံရေးမဲဆွယ်တဲ့ပုံစံဖြစ်နေလို့ပြန်လည်ပြုပြင်ဖို့အတွက်ဖြစ်တယ်ဆိုပြီးသတင်းမီဒီယာတွေကိုစစ်ကောင်စီဘက်ကဂျွန်လ9ရက်နေ့မှာတုံ့ပြန်ခဲ့ပါတယ်။မကြသေးခင်တုန်းကလည်း NLD အစိုးရလက်ထက်မှာဗိုလ်ချုပ်အောင်ဆန်းတရားအဖြစ်အမိပြောင်းခဲ့တဲ့မွန်ပြည်နယ်ချောင်းဆောင်တရားကိုလည်းစစ်ကောင်စီလက်ထက်မှာပြန်လည်ပြီးတန်လျင်တရားချောင်းဆောင်အဖြစ်ပြန်ပြောင်းခဲ့တာကြောင့် NLD နဲ့ပတ်သက်တဲ့တင်ကြေတာတွေလက်ရာတွေအနီရောင်တွေကိုအဓိကထားဖျက်ချလာလို့ယူဆရကြောင်းမြောက်ဒီမြို့ကန်ကဆက်ပြောပြပါတယ်။
အမျိုးရောင်းသက်တော်ကြီးတို့အကုန်ဖြစ်လာရဲ့ဟိုပါပေါ့ဘုကျောင်းသံတရာဆိုဖြစ်ပြီးတော့ဘုကျောင်းချောင်းဆောင်တရာဆိုပြန်ပြီးတော့ဟိုပါပေါ့ကျွန်တော်အမျိုးရောင်းကြီးဖြစ်လိုက်တယ်လေအဲ့မှာအသိစုပ်ပြီးတော့ဒီအနေနဲ့ထက်မှာတန်ခဲ့တဲ့ဒီသူတို့ရဲ့အမျိုးရောင်းအမျိုးရောင်းဒီသက်တော်ကြီးအကုန်ဖြစ်ဖြစ်မယ်လို့ကျွန်တော်ထင်တယ
်ညဝီမျိုးကအာဇာနီဗိမ္မာန်ဟာမျိုးကံလူလူတွေအလှခံပြီးတိဆောက်ထားတာဖြစ်တယ်လို့ NLD နဲ့မသက်ဆိုင်ကြောင်းဒီလိုဖြုတ်ဖြတ်ခံရတဲ့အတွက်တော့လူလူတွေစိတ်မကောင်းဖြစ်ကြတယ်လို့လည်းပြောပြပါတယ်
ကျွန်တော်မင်းများကျွန်တော်တို့မေးကြည့်တဲ့ခါကျတော့ဗျာတတန်နဲ့ထွက်လာတော့ဒီအာဇာနီပန်းပြန်ကြီးဟာစီစုအလူငွေနဲ့ပေါ့နော်စီပင်ကော်မြေဥက္ကဋ္ဌနေကြမှာဒီအဲ့တော့ကလည်းခဏဆိုင်ရာကြီးဒီနေရာညွန်ကြားချက်တွေအမိန့်နေနဲ့တောက်ခံပြီးလုပ်တာတဲ့အဲ့တော့ဒါတွေကဒီရဲ့အစဲနှလုံးပေါ့နော်ဒီအာဇာနီပန်းပြန်ကြီးဟာ
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတော့မွန်ပြည်နယ်နဲ့ကယားပြည်နယ်တွေမှာဗိုလ်ချုပ်ကျေးရုပ်တည်ဆောက်တာဘူဂျုံအောင်စံတရားအဖြစ်အမိပြောင်းလာတွေကိုဒေသခံတွေကကန့်ကွက်မှုတွေလုပ်ခဲ့ပါတယ်။အဲ့ဒီတုန်းကလည်းလူလူဆန္ဒကိုမျက်ကွယ်ပြုခဲ့တာတွေရှိခဲ့ပါတယ်။အခုလည်းမြို့လူလူတွေကတိဆောက်ထားတာကိုအခုလိုဖျက်ပစ်တဲ့အတွက်လူလူကတော့မကျေနပ်မှုတွေနဲ့စိတ်မကောင်းတာတွေဖြစ်ရတယ်လို့လည်းပြောပြကြပါတယ်ရှင်။